တာကိုအချင်းတောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ရှမ်းအမျိုးသားကောင်းဆောင်ဦးခွန်ထွန်းဦးနဲ့ရှမ်းကောင်းဆောင်တွေအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးလူမျိုးရေးအတွေ့ပြည်ပရောက်ရှမ်းအမျိုးသားတွေကနိုင်ငံပေါင်း10နိုင်ငံမှာဆူတောင်းပွဲတွေကိုကျင်းပကြပါတယ်။ထိုင်းနိုင်ငံမှာချင်းမိုင်မြို့ဆူတောင်းပွဲကျင်းပခဲ့ပုံကိုထိုင်းအခြေစိုက်သတင်းတောက်ဦးမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းတိုင်းသားမြတ်ဒီမိုကရေစီဖွဲ့ချုပ်ရေးဥက္ကဋ္ဌဦးခွန်ထွန်းဦးဖမ်းခံရတာ၃နှစ်ပြည့်ပြီတဲ့နေ့မှာပြည်ပရောက်ရှမ်းမျိုးသားတွေကဒီလိုစုတောင်းပွဲတွေကိုကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံပေါင်း၁၀နိုင်ငံမှာဦးခွန်ထွန်းဦးနဲ့ရှမ်းကောင်းဆောင်တွေလွှတ်မြောက်ရေးအတွက်စုတောင်းပွဲတွေကျင်းပရတဲ့အကြောင်းကိုချင်းမိုင်မျိုးကပွဲဖြစ်မြောက်ရေးတာဝန်ခံမယင်းဆံမအခုလိုပြောပါတယ်
။ဒီကျမတို့ရဲ့ကောင်းဆောင်ဒီအဖမ်းခံရတဲ့ကောင်းဆောင်အတူပြင်ဦးခွန်ထွန်းဦးပေါ့လေနော်။သူရဲ့အကြမ်းမှာရေးချင်တွေကိုဒီကဘာပေါ်မှာရှေ့အစိုးရတွေကိုပြောပြဖို့နောက်ထပ်တစ်ခုကသူတို့ကိုလွှတ်မြောက်ရေးအတွက်ဆေဆိုရဒီကျွန်တော်နာဖတ်ဆေဆိုရကိုဖိအားပေးဖို့အတွက်ပြည်ရွက်ချက်ပေါ့လေနော
်အခုခါမှာအသက်64နှစ်ရှိပြီဖြစ်တဲ့ဦးခွန်ထွန်းဦးဟာပူတော်ဦးအချင်းထောင်မှာတောင်တန်63နှစ်ကြာခံနေရပြီးတွေးတို့စီးချုံနဲ့စီးကျိတ်ယောဂတွေခံစားနေရပါတယ်တခြားရှမ်းကောင်းဆောင်တွေဖြစ်တဲ့ရှမ်းပြည်ငင်းချမ်းရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်စီထင်ဟာခန်းကြီးထောင်မှာတောင်တန်106နှစ်ကြာခံနေရပြီးမျက်စိယောဂခံစားနေရပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေတွင်မှုဦးဆိုင်ညွန့်လွင်ကတော့ကလေးထောင်မှာ1085နှစ်ကြာခံနေရပြီးဝန်ကိုက်ယောဂခံစားနေရပါတယ်။ကျန်တဲ့ရှမ်းပြည်မျိုးဆက်တစ်အဖွဲ့ဝင်တွေဟာလည်း1086နှစ်စီကြာခံနေရပြီးမြင်းကြံထောင်မှာကြာခံနေရတဲ့စိုင်းမျိုးဝင်ထွန်းကတော့စိတ်ဝေဒနာခံစားနေရတယ်လို့သိရပါတယ်။သူတို့တွေဟာမိသားစုနဲ့အလန်းဝေးတဲ့အချင်းထောင်တွေမှာကြာခံနေရပြီးစေကူတာမှုလည်းကောင်းကောင်းမရကြဘူးလို့မယင်းဆန်ကဆက်ပြီးပြောပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာထုတ်ပြန်တဲ့ရှမ်းအမျိုးသမီးအဖွဲ့နဲ့ရှမ်းလူငယ်အဖွဲ့ရဲ့ကြေညာချက်မှာတော့ရှမ်းကောင်းဆောင်တွင်တဲ့ဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးဖို့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲဖို့နဲ့သုံးဝင်းဆိုင်တွဲဆုံဆွေးနွေးပွဲစတင်ဖို့တောင်းဆိုထားပါတယ်။ချင်းမိုင်မြို့မှာကျင်းပတဲ့ဆုတောင်းပွဲကိုဗုဒ္ဓဘာသာထုံးစံနဲ့အညီကျင်းပခဲ့တာဖြစ်ပြီးစုစုပေါင်းလူ80လောက်တက်ရောက်ခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာတော့မနေ့မနေ့ကဗုဒ္ဓဘာသာဝတ်ပြုဆုတောင်းပွဲကျင်းပတယ်လို့ညနေပိုင်းမှာတော့ခရီးယန်ဘာသာနဲ့ဝတ်ပြုဆုတောင်းခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်စင်ကာပူ၊ဂျပန်၊အမေရိကန်၊အင်္ဂလန်၊ဩစတြေးလျကနေဒါစတဲ့နိုင်ငံတွေမှာလည်းကျင်းပခဲ့ကြတယ်လို့သိရပါတယ်။ဦးခွန်ထွန်းဦးပါဝင်ရှမ်းကောင်းဆောင်၈ယောက်ဟာရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းရေးနဲ့မြန်မာပြည်မှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ရေးအတွက်ဆွေးနွေးပြီးတဲ့နောက်2005ခုနှစ်ဖေဖော်ဝါရီလမှာဖမ်းခံခဲ့ရတာပါ။သူတို့တွေကိုနိုင်ငံတော်ပုံကံမှုအပါအဝင်အခြားဆွဲဆိုချက်တွေနဲ့နှိရှေထောင်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဦးခွန်ထွန်းဦးကတော့ကျန်းမာရေးအခြေအနေဆိုးဝါးနေပေမဲ့ငြင်းချင်ရေးတရားမျှတရေးနဲ့ဒဏ်သူညီများရေးအတွက်ခိုင်ခိုင်မာမာယက်တည်နေစေပဲဖြစ်တယ်လို့ထောင်ထဲကပြောဆိုလိုက်ကြောင်းကိုရှမ်းအမျိုးသမီးနဲ့လူငယ်အဖွဲ့တွေထုတ်ပြန်လိုက်တဲ့မင်းကကြီးညာချက်မှာအလေးထားဖော်ပြထားပါတယ်